ယူကရိန်းနိုင်ငံထွန်းကမြို့တွေကိုရုရှားတပ်ဖွဲ့တွေကအင်ကာနီမှာလေးချောင်းကနေတိုက်ခိုက်ခဲ့ပြီးစွန့်အင်ဆက်ယုံတွေကိုထိမှန်ပြီးသိမ်းနေချီတဲ့ယူကရိန်းပြည်သူတွေအတွက်လျှက်စင်မီနဲ့တောက်သုံးရီပြတ်တောင်နေပါတယ်။စွန့်အင်နဲ့ရေးချီတဲ့အခြေခံအဆောက်အုံတွေအပေါ်ရုရှားရဲ့တိုက်ခိုက်မှုဟာဆိုရင်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ငြိမ်းချမ်းရေးဆွေးနွေးဖို့လမ်းစာပျောက်သွားစေတဲ့အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုလို့ယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီကခိုင်နှိုင်းပြောဆိုလိုက်ပါတယ်။ဆောင်းရာသီအတွင်းချင်းနှင်းဝင်ရောက်လာချိန်မှာနိုင်ငံကိုအေးဆိန်ပြီးမှောင်မဲနေအောင်ရည်ရွယ်တဲ့တိုက်ခိုက်မှုလို့လဲဇလင်စကီကပြောဆိုလိုက်ပါတယ်။အောက်တိုဘာလ10ရက်နေ့ကစလို့ယူကရိန်းရဲ့ဓာအပေးယုံ30ရာခိုင်နှုန်းဖျက်ဆီးခံရပြီးနိုင်ငံတော်မှာလျှက်စင်မီအကြီးအကျယ်ပြတ်တောက်စေတယ်လို့လဲသူက Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ပူတင်အစိုးရနဲ့ဆွေးနွေးစရာအကြောင်းမရှိတော့ဘူးလို့လည်းရေးပါတယ်ဖေဖော်ဝါရီလ24ရက်နေ့မှာရုရှားတို့ယူကရိန်းကိုစတင်ကျူးကျော်တိုက်ခိုက်လာပြီးနောက်ပထမဆုံးလအတွင်းရုရှားနဲ့ယူကရိန်းကြားမှာဆွေးနွေးပွဲတွေအတော်များများလုပ်ခဲ့ပေမဲ့လည်းမအောင်မြင်ခဲ့ပါဘူးယူကရိန်းရဲ့ပိုင်းနဲ့တချို့ကိုသိမ်းယူရာကိုလက်ခံပြီးရုရှားရဲ့တောင်းဆိုချက်တွေကိုယူကရိန်းကဖြည့်ဆည်းပေးနိုင်မှသာဆွေးနွေးနိုင်မယ်လို့ရုရှားအစိုးရဘက်ကပြောဆိုထားပြီးဒီလိုကိစ္စမျိုးတွေကိုဆွေးနွေးဖို့ယူကရိန်းအစိုးရဘက်ကပေးချထားတာဖြစ်ပါတယ်